အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားအငြင်းပွားနေတဲ့ကက်ရှမီးယားဒေသနယ်စပ်မှာဖြစ်ပွားနေတဲ့အပြန်အလှန်ပစ်ခတ်မှုကြောင့်ပါကစ္စတန်သက်သားနှုန်းသေဆုံးသွားတယ်လို့ပါကစ္စတန်ဘက်ကမနေ့စနေနေ့ကအတည်ပြုပါရယ်။အဲ့ဒီနယ်စပ်မြင့်ရှိတဲ့နေရာကို line of control ထိန်းချုပ်ရင်းမြင်းဆိုပြီးခေါ်ကြတာပါ။ပါကစ္စတန်နဲ့တည်းဝင်ရောက်သွားခဲ့တဲ့အိန္ဒိယတိုက်လေယာဉ်ကိုပစ်ချပြီးလေယာဉ်မှုကိုဖမ်းဆီးခဲ့ပေမဲ့ညဉ့်ညံ့ရေးလက္ခဏာဖြစ်အဲ့ဒီလေယာဉ်မှုကိုပါကစ္စတန်ဘက်ကပြန်လည်လွှဲပြောင်းပေးလိုက်ပြီးနောက်တည့်မှာပဲအခုလိုပစ်ခတ်မှုဖြစ်ပေါ်တာပါ။လေယာဉ်မှုကိုပြန်လည်လွှဲပြောင်းပေးခဲ့ပေမဲ့ကက်ရှမီးယားဒေသကအခြေအနေတွေအပေါ်တည်ရောက်မှုရှိပုံမရပဲနှစ်ဖက်တပ်ဖွဲ့တွေကမော်တာတွေလက်နက်ကြီးတွေနဲ့ဆက်ပြီးတော့ပစ်ခတ်တိုက်ခိုက်နေကြတာပါ။ဟိမဝနာတောင်ကျော်ပေါ်ကပါကစ္စတန်နဲ့အိန္ဒိယပိုင်နယ်မြေကိုပိုင်ချထားတဲ့နေဆက်မြင့်မော်ကနာဂီယာဖက်ပိုင်းမှာတည်ဆုံမှုဖြစ်ခဲ့တာလို့စစ်တပ်ရဲ့သတင်းဌာနကပြောပါရယ်။စနေနေ့မနေ့အစောပိုင်းမှာစစ်သားတွေကြာဆုံးသွားတာလို့ဒေသရင်းသတင်းရင်းမြစ်တွေကလည်းပြောပါရယ်။